အမေရိကန်တက္ကသပြည်နယ်ဒါလတ်မြို့ကကုန်တိုက်တစ်ခုမှာတနက်သမားတယောက်လက်ချက်နဲ့လူရှိဦးသေဆုံးပြီး9ဦးဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ် LM Premier Outlets ကုန်တိုက်ကပစ်ခတ်မှုမှာတနက်သမားကိုအနီးဝန်းကျင်မှာရှိနေတဲ့ရဲတပ်ဖွဲ့ဝင်တယောက်ကအသေးဖမ်းဆီးခဲ့တဲ့အကြောင်းလဲရဲတပ်ဖွဲ့ကစနေနေ့မှာပြောဆိုခဲ့တာပါတနက်သမားနဲ့သေဆုံးသူတွေဘယ်သူဘဝဆူတော်တော့အာဏာပိုင်တွေကသတင်းမထုတ်ပြန်သေးပါဘူးအခင်းဖြစ်ပြီးတဲ့နောက်ကုန်တိုက်ထဲကနေပြန်ထွက်လာသူတွေရဲ့အပြောအရသေဆုံးသူတွေတဲ့ကလေးတွေပါလိမ့်မယ်လို့လည်းခန့်မှန်းနေပါတယ်အမေရိကန်မှာဒီနေ့ထဲလူစုလိုက်ပြုံလိုက်ပစ်ခတ်ခံရမှုတွေထဲမှာစနေနေ့ပစ်ခတ်မှုဟာနောက်ဆုံးကျုံခဲ့ရတဲ့ဖြစ်ရတစ်ခုပါနောက်အစ္စတန်တက္ကသိုလ်နဲ့ပူးတွဲပြီး AP နဲ့ USA တူတွေသတင်းဌာနတို့ကစုဆောင်းထားတဲ့အချက်လက်တွေအရအစုလိုက်ပြုံလိုက်ပြစ်ခတ်ခံရမှုတွေဟာအမေရိကန်မှာတပတ်ကိုတစ်ချိန်လောက်နှုန်းနဲ့ဖြစ်ပွားနေတာတွေ့ရပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 6383ညနဲ့6383ည5.57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါရှင
်ဒီလိုမြန်မာတဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဒီတွင်ပတ်တဲ့အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာအရေးကလွှမ်းမိုးနိုင်တဲ့အလားအလာရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံဖလော့စ်ကျွန်းမှာမေလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံရဲ့အချက်တည်းဟာအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တဲ့ဆိုပြီးတော့တာတမန်တွေကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ17ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြမ်းတွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံဘုံသဘောတူညီချက်5ရဲ့ချက်မှတ်ထားပေမဲ့မြန်မာဆရာနာဝင်တွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။အာဆီယံအသင်းရဲ့အစိမ့်အစည်းအဝေးတွေမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်တားမြစ်ထားတာပါ။အာဆီယံအလက်ရာဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံကအိရှင်ဖြစ်ကျင်းပမဲ့ထိပ်သီးစည်းဝေးပြီးထုတ်ပြန်မဲ့ကြေညာချက်ထဲမှာတော့မကြသေးရင်ကမြန်မာနိုင်ငံမှာလူများပြားသေဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတက်ခတ်မှုကိုအပြင်းထန်ဝေဖန်ထားပြီးအကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်းမှုတောင်းဆိုလိမ့်မယ်လို့လည်းကြေညာချက်မူကြမ်းကိုကူကပြီး AFP သတင်းကဖော်ပြပါတယ်။ဒါမြန်မာအရေးကိုငင်းချက်နဲ့နီးနဲ့ရေရှည်ဖြစ်ရှာနိုင်အောင်သက်ဆိုင်သူတွေအားလုံးဆွေးနွေးညှိနှိုင်းမှုအခြေအနေတစ်ချက်ကိုဖန်တီးနိုင်မဲ့တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်။